ကဲ့ဒေါက်တာဦးစုအောင်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကွန်းစားတာက delay တစ်ခုလို့ဖြစ်နေပြီးတော့ဒီကွန်းကြောင့်ပါဇက်ကင်စာဖြစ်နိုင်တယ်လို့စိုးရိမ်မှုတွေရှိနေချိန်မှာမကြာခင်တုန်းကပဲပေါ့နော်ဆရာဒီမြန်မာနိုင်ငံကလေးလာမှုတစ်ခုမှာပဲကွန်းစားသူတွေရဲ့ဆယ်ရာခိုင်နှုန်းနီးပါးလောက်မှာဒီပါဇက်အတွင်းကင်စာဖြစ်ဖို့အန္တရာယ်ရှိတဲ့အနာတွေတွေ့ခဲ့ရတယ်လို့သတင်းထုတ်ပြန်တာတွေတွေ့ခဲ့ရပါတယ်ဆရာအဲ့ဒီခါကျတော့ဒီကွန်ဆာမှုနဲ့ဒီပါဇက်ကင်ဆာဖြစ်တာနဲ့ဘယ်လိုဆက်ဆက်နေလဲဆရာကြီ
း။အော်မှန်ပါတယ်ကွန်ဆာတဲ့လူရဲ့ဆရာခိုင်တော့ဆိုလို့ရှိရင်ဘာကြောင့်လဲဆိုတော့ကွန်ဆာလို့ရှိရင်ပါဇက်နဲ့ပတ်သက်တဲ့ကင်ဆာပေါ့လေနှာခေါင်းကင်ဆာပါတယ်ကတွင်းကင်ဆာပါတယ်ရှာကင်ဆာပါတာပေါ့ကတွင်းကင်ဆာဆိုတဲ့ဒီမှာလည်းပဇောင်းကင်ဆာတဖုံးကင်ဆာနောက်ကတွင်းရဲ့ကြံကင်းကင်ဆာအကုန်လုံးပါတာပေါ့လေအဲဒီတော့ကွန်ဆာတဲ့လူတွေမှာမဆားတဲ့လူတွေဆိုလို့ရှိရင်ကင်ဆာကိုဖြစ်စေတဲ့ကနဦးအနာပေါ်ဒီ precancerous lesion ကို subnucleus fibrosis ဆိုတာရှိတယ်။နောက်တစ်ခုက leukoplakia ဆိုတာရှိတယ်။နောက်တစ်ခုက erythroplakia ဆိုတာရှိတယ်။အဲ့ဒါလိုအနာမျိုးတွေကဒီကွန်ဆာတဲ့လူမှာမဆားရုံနဲ့ဆားရင်အဆပေါင်း50နဲ့150ဖြစ်ဖို့ chance ပိုများတယ
်။ဟုတ်ကဲ့။
အဲ့ဒီ subnucleus fibrosis နဲ့ leukoplakia တွေကဆက်ပြီးတော့ cancer ဖြစ်ဖို့ chance ကဘယ်လောက်ရှိလဲဆိုတော့ 5% ကနေ 20% လောက်ရှိတယ်။ဆိုတော့ average တော့လည်းလို့ရှိရင်ဒီကွန်ဆာယူအားလုံးရဲ့ 10% 15% လောက်ကကင်ဆာဖြစ်တဲ့သူရောက်တာမှန်ပါတယ်။ဒါဒီကွန်ဆာတဲ့ဆိုတဲ့ဒီမှာလည်းနှမျိုးပါပါလိ။နှမျိုးကတော့ဆေးရည်ကြီးထဲဝါတာရှိတယ်။နောက်တစ်ခုကဆေးရည်ကြီးမပါတာရှိတယ်ပေါ့။ဆေးရည်ကြီးထဲဝါတဲ့ခါကျတော့ပိုဆိုးတော့သူတို့ကဖြစ်ဖို့ chance ပိုများတာ
။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့ဒီမြန်မာနိုင်ငံမှာဆရာအတွေ့အကြုံရပါတော့။ဒီကွန်ဆာတာကြောင့်ဒီပါဇက်အတွင်းကင်ဆာဖြစ်တာတွေဘယ်လောက်များလာနေလဲဆရာ
။ဒါကဘာလို့မှဖြစ်တဲ့နှုန်းကနမငါအဆင့်မှာရှိပြောတယ်အများဆုံးမော်လီဆင်နိုင်လို့ရှိရင်အဲ့တော့ကျွန်တော်နိုင်ငံမှာလည်းပဲဒီကင်ဆာရေဂျစ်စထရီပြန်ကြည့်တဲ့အခါကျတော့လူတဲ့အနေအများဆင်ရတာနမငါမှာလို့ရှိတယ်ကျွန်တော်နိုင်ငံမှာအတိအကျဆင်းကောင်းတာမရှိဘူးဆင်းစရာတွေအကုန်လုံး projection ခေါ်တော့ပေါ့ရတော့ဆင်းစရာတွေကောက်ကောက်ပြီးအဲ့ဒီအနေနဲ့မှန်းကြည့်ခဏလေးတွတ်ထုတ်ပြရတာအနည်းဆက်ဆုံးပေါ့ဒါလေးလည်းအများကြီးသုံးချပါ
ဟုတ်ကဲ့ဆရာကွန်ဆာတာကြောင့်ပေါ့နော်ဒီပါဇက်ကင်ဆာဖြစ်နိုင်တဲ့အနေအထားကိုကာကွယ်နိုင်တဲ့အနေအထားရောရှိလားဆရာ
နံပါတ်၁ကတော့ကွန်ဆာတာပေါ့အဲ့တော့မနေ့ကမရှောင်လဲလို့ရှိရင်လည်းကွန်ရုပ်ကိုပြင်များထက်ဒီကွန်ထဲမှာပါတဲ့ကွန်တီမှာပါလေကွန်တီမှာပါတဲ့ chemical တွေကိုအဲ့ကွန်နဲ့အတူဝါရဲဆီရကြီးပါလေအဲ့ညမှာပါတဲ့ chemical တွေ analyze လုပ်ကြည့်တယ်အဲ့ဒီနောက်ခုထပ်မှာပါတဲ့ဟာတွေကဆီရကြီးမှာဆို nicotine နောက်ဒီကွန်တီထဲမှာဆို ericoline အဲ့ဒီနောက်ခုကသူတို့စီကတဆင့်ဖြစ်လာတယ်ပေါ့သူတို့နဲ့တွေ့နေထိတဲ့ခါကျတော့နောက်ထပ် cancer ဖြစ်စေတဲ့ဓာတ်တွေထွက်လာအဲ့ဒီရောက်ဖြစ်တာပေါ့နောက်တစ်ဖက်ကွန်ရွက်ကြတော့သူစီမှာ chlorophyll ဆိုတာရှိတယ်။နောက် hydroxy charcoal ဆိုတဲ့အဲ့ဒီ chemical လေးတစ်ခုရှိတယ်။အဲ့ဒီဥစ္စာကြတော့ chemo protective effect ရှိတယ်ဆိုတော့ကာကွယ်တော့တော့ပြန်ပြီးတော့အဲ့တော့ကွန်ရွက်နည်းနည်းထည့်လို့ရှာနေတတ်တာလေမစားဘဲနေအကောင်းဆုံးပေါ့။နောက်ဒီမနိုင်ငံမှာဆိုလို့ရှိရင်ဒီအိမ်တွင်းကွန်ဆာတဲ့အလေ့အထားပေါ့လေအိမ်ထဲမှာကွန်ရွက်နဲ့ရွက်ကွန်ပြီးခင်ရအထုံးထက်ဒီလိုစားတာတမျိုးအဲ့တော့1985ကစပြီးတော့အိန္ဒိယကုမ္ပဏီကြီးကဘာလုပ်လဲဆိုတော့ဒီကွန်ရအထုပ်လေးတွေကို commercially ထုတ်တယ်လေ
။
အဲ့ဒီဟာလေးတွေကပို့ပြီးတော့ carcinogenic ဖြစ်တယ်လို့သူတို့ပြောတယ
်။ဟုတ်ကဲ့ဆရာ။
တက်ကမစားဘူး။စားရင်လည်းကွန်ရများများစားဖို့။ဘုံကတန်းနေတဲ့လောက်ဒီ commercial substitute ခေါ်တော့ပေါ့။ဘီဒိုကွစ် substitute အထုပ်လေးတွေကိုရှောင်ဖို့အဲ့ဒါတွေကတော့ကာကွယ်တဲ့နည်းပဲပါပဲ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီကာကွယ်တဲ့ကြားတွေကဖြစ်လာခဲ့ရောဆရာကြီးဒီစောစောသိနိုင်မှုအနေထားကအရေးပါမှုရှိလားဆရာဒီကင်ဆာဖြစ်တဲ့နေရာမှာ
ဟုတ်ကဲ့စောစောသိလို့ရှိရင်ကျွန်တော်တို့တချို့ဆေးတွေရှိရယ်ဥပမာ retinoid ဆိုတာဗီတာမင် A ကထွက်တဲ့ဟာပေါ့လေဗီတာမင် A ထွက်တဲ့ဓာတ်တွေကဒီကင်ဆာဖြစ်ဖို့ကာကွယ်ပေးတယ်။နောက်ကျွန်တော် NSAID ဘာကျွန်တော်သုံးနေကြ aspirin တို့ခိုက်ခဲပြောက်ဆေးလေးတွေကဒါလေးရမှမတော့လို့ရှိရင်ဒါတော့ TOE ပဲရှိပါသေးတယ်ဒီကွန်ရောက်ကင်ဆာဖြစ်တော့ကာကွယ်နိုင်တယ်လို့သူတို့ပြောတယ်။နောက်တစ်ခုကတရုတ် green teaအဲ့ဒီမြန်မာတော်လို့ရှင်ကောက်ွယ်နိုင်တယ်။အဲ့ဒါကကောက်ွယ်တဲ့နေပေါ့လေ။နောက်တစ်ခုကသူတို့ကဖြစ်ပြီးဆိုလို့ရှင်ဝုန်းနဲ့တိုင်းနဲ့ထပ်ပြတာမဟုတ်ဘူး။ကြာကြီးစားရနှစ်ပေါင်းများစွာကြာမှ free cancer ဆိုတာကနဦးလီရှင်လေးပေါ့လေ။ကင်ဆာမဟုတ်ဘူး။ကင်ဆာဖြစ်ဖို့အစပြုတဲ့အနာလေးပေါ့။အဲ့ဒါလေးနှစ်ပေါင်းများစွာဖြစ်ပြီးမှသူကကင်ဆာဆင်းကိုပြောင်းသွားတာပေါ့။အဲ့ဒါကြီးကနဦးအနာဆင်းမှာကိုကျွန်တော်ကပြီးလို့ရှင်အဲ့ဒါလေးကိုခွဲလို့ရလဲခွဲထုတ်။နောက်ဗီတာမင်တွေထောက်အဲ့ကနဦးလေးဆိုကုနာကျွန်တော်ပြောတဲ့၃မျိုးပေါ့။တစ်ကတော့ဒီ subnucleus fibrosis ဟာဒီပါဇောင်းတွင်းမှာနှာခမ်းမှာဒီအမေးဝါးတွေနေရာမှာပြုတ်ပြောင်းမရှိတော့အကုန်လုံးအရွတ်တွေပြုတ်တော့မာလာလား။နောက်တစ်ခုက leukoplakia ဆိုတာဒီဖုံးတို့ပါဇောင်းတို့ကအမေးဝါးတွေနေရာတန်းနေရာမှာလေ။အားရလေးတန်းနေရာတို့မပြုတ်ဘဲနဲ့ ဖြူဖွေးအဖတ်တွေဖြစ်လာမယ်။နောက်နင်းမြေအဖတ်ကြီးတွေဖြစ်လာမယ်။အဲဒါဆိုလို့ရှိရင်ဒီဟာတွေကဒီတိုင်းထိုင်ကြာရင်ကင်ဆာဖြစ်စေတတ်တာပေါ့။အဲဒါဆိုသက်ဆိုင်ရှောင်းလည်းပြရဆိုတော့စီကုသခုလို့ရှိရင်ဒါတွေကောက်ကွက်နေမှာ
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီကုသနိုင်မှုအနေထားရောဆရာရေဘယ်လိုရှိလဲ
။ဆိုတော့ခုနက precancerous lesion ဆိုတော့စီးပြီလို့ရှိရင်နောက်ဒီ lesion တွေကလည်းပဲတနေရာတော့ပဲစုနေအစတ်ခုလုံးပြန်နေတော့ဒိတ်လောက်ခါတော့ပေါ့။တနေရာလည်းစုရင်တော့ဆိုတော့စီးခွတ်ထုတ်လိုက်နောက်ကနေတော့ဖီမန်တာဒီစာတော့တကယ်ဖြစ်လာပြီဆိုလို့ရှင်အဲ့ဒါဘိုင်ယိုစီတေချာယူကင်ဆာရှိပြီဆိုလို့ရှင်ကျွန်တော်ခွဲလို့ရရင်ခွဲထုတ်မယ်ကင်းလို့ရရင်ကင်းမယ်နောက်ပြီးတော့ခွဲရသိကြည့်မယ်ဆိုလို့ရှင်တော့အသားစားထိုးပေါ့လေပလတ်စတစ်ဆာဂျူရီနဲ့ဘုံမန္တန်ပြန်လှအောင်လုပ်လို့ရတာပေါ့
ဟုတ်ကဲ့ဆရာဆိုတော့ဒီကွန်ဆာတာကြောင့်ပါဇက်တွင်းကင်ဆာဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
အရေးကြီးတာကာကွယ်တဲ့နေရာမှာနံပါတ်၁ကတော့အလောက်မစားဘူးပေါ့လေနောက်နံပါတ်၂ကစားမယ်ဆိုလို့ရှင်လေဒီကွန်ရက်ကိုမြင်များစာကျန်တဲ့ ingredient တွေနဲ့ပဲထက်ကျန်တဲ့ ingredient ဆိုတာကင်ဆာဖြစ်စေတဲ့ ingredient ကွန်ရက်ကကျန်တဲ့အားလုံးကဖြစ်စေတယ်ကွန်ဒီလည်းဖြစ်တယ်ဖြစ်စေတဲ့ထဲလို့ရှင်တွေလည်းဖြစ်တယ်ထုံးကလည်းဖြစ်တယ်တခါလေရှားစေတယ်အဲ့ဒါတွေကလည်းအားလုံးဖြစ်စေတယ်အဲ့ဒါတန်းနေတော့ short ထက်နောက်အရေးကြီးတာကပစောင်းမှမုံငုံတာနဲ့တချို့တွေကအချိန်လုံးကောငုံတာနဲ့အဲ့ဒီပစောင်းမှကပ်ပြီးတော့ငုံတာတဲ့ဟာအဲ့ဒီညာနေစားပြီးတော့ဖြစ်တာများနောက်သူနဲ့ပို့ဆိုတာကတချို့လေကအညပါအိပ်ပြီးတော့ငုံပြီးအိပ်လေရှိတယ်။အဲ့ဒါလေသိဆိုတယ်။နောက်အဲ့ဒါပြင်ကျွန်တော်ကမြို့ချလိုက်လို့ရှိရင်ဒီခန္ဓာကိုယ်လေးရောက်သွားလို့ရှိရင် nitrosation လို့ခေါ်တဲ့အဲ့ဒီ chemical တပ်ပြောင်းပြီးတော့ဒီပြင်ကင်ဆာတွေကဖြစ်စေတယ်။ဒီပဇက်ကင်ဆာတော့မကောက်အောင်။အဲ့ဒါလေးရှောင်ဖို့ကျွန်တော်ကြံပေးကြပါမယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။